ဆီရီးယားနိုင်ငံအလက်ပိုမျိုးကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေရပ်ဆိုင်းလိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပြိမ့်မိနေကြပါတယ်။လက်ပိုမျိုးတွေကနေလူတွေကိုဘေးလွတ်ရာကိုတည်ဆောင်ပေးနေတဲ့ရင်တန်းတွေနားမှာတောက်ကြနေကပောက်ကွဲမှုဖြစ်တဲ့အတန်တွေကြားခဲ့ရပါတယ်။တဘုံတွေဘက်ကအစိုးရနဲ့အပြည့်ရသဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့ဆီရီးယားအစိုးရပိုင်းသတင်းတွေကဆိုပါတယ်။လူတွေကိုဘေးလွတ်ရာဘယ်တော့ပြန်ပြီးတော့ရှေ့ပေးနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။ဆီးရီးယားနိုင်ငံမှာတနိုင်ငံလုံးပြစ်ခတ်ရစရေးဖြစ်ပေါ်လာဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တွေစတင်နိုင်ဖို့အတွက်ရုရှားနိုင်ငံကတူရကီနဲ့လှုပ်ဆောင်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစောပိုင်းမှာပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကသူနဲ့တူရကီသမ္မတရေဂျက်တာယီအာရဝန်တို့ဆီးရီးယားဆိုရနဲ့တိုက်ခိုက်နေကြမှာဆေးဆက်ဆွေးနွေးမှုတွေလုပ်ဖို့အစိုးပြုခဲ့တယ်လို့ဂျပန်နိုင်ငံကိုရောက်ရှိနေစဉ်အတွင်းမှာတောက်ကြနေကပြောကြားခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတော့ကာဇက်စတန်နိုင်ငံအစတနာမြို့မှာကျင်းပသွားနိုင်ရရှိပါတယ်။ရုရှားနဲ့တူရကီတို့ကစီစဉ်တဲ့အပြစ်ခတ်ရစရေးသဘောတူညီမှုအရအလက်ပိုမျိုးကနေလူတွေထောင်ထဲချီပြီးတော့ကြာသပတေးနေ့ကထွက်ပြေးခဲ့ကြပြီးတဲ့နောက်နောက်ထပ်ရဲသားတွေမျိုးကနေထွက်ဖို့ပြင်ဆင်နေတဲ့အချိန်မှာရုရှားသမ္မတပူတင်ကခုလိုပြောလိုက်တာဖြစ်ပါတယ်။အလက်ပိုမျိုးအခြေအနေတွေကိုဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုလည်းတောက်ကြနေ့မှာကျင်းပသွားဖို့ရှိနေပါတယ်ခင်ဗျာ။